Welcome to the Voice of America in Burmese.
လာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ15ရက်ပုဒ်ထူးနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ71.25ရိုကနေတိုက်ထုတ်လုပ်နေပါပြီရှင်ကျွန်မနှောင်းလောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နေတဲ့ပတ်သက်လို့သဘောတူညီချက်တည်းရရှိခဲ့တဲ့အပေါ်သမ္မတအိုဘားမားဒီကနေ့ထပ်မံပြောကြားဖို့ရှိနေပါတယ်။ယူကော့ပွဲကြီးကျင်းပဖို့လပိုင်းလောက်သာလူတော်တဲ့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ပေါ်ပြောဆိုမှုတွေကိုဖိနှိပ်တဲ့လူရက်တွေပေါ်အမေရိကန်ကသတိပေးလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့သူညင်ညာပေးမှာပါ
။ကောင်းပါပြီရှင်။ရှမ်းပြည်နယ်မြောက်ပိုင်းကျူကုတ်မြို့နယ်အထက်မှာအစိုးရတပ်နဲ့ကချင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံရွာသားတွေထွက်ပြေးနေရပါတယ်။
ကျွန်တော်တိရကတော့တော့မိုင်းခွဲတယ်ဆိုတော့ပေါ့ချင်တယ်ဒါပေမဲ့ကျွန်တော်တို့ကြီးကလက်နဲ့ဒီဖြစ်တယ်ပြီးသွားဆက်ဆောင်လို့ရတာ
KIA တပ်မဟာလေးကအရာရှိသူပါရှင်တရင်ပြေဆိုငုံနောက်ပိုင်းမှာတင်ပြပေးပါမယ်ဒါအပြင်2015ရွေးကောက်ပွဲဝင်ဖို့တာဆာညာအပါအဝင်အခြားတိုင်းရင်းသားပါတီတွေဘလို့ပြင်ဆင်နေကြတယ်လဲဆိုတာနဲ့နိုင်ငံတကာသတင်းတွေမှာတော့အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်အမတ်တွေကြားသဘောထားအတော်လေးကွဲလွဲမှုရှိနေတဲ့အကြောင်းနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်လူမှုအတိုင်းအဝိုင်းရဲ့အကူအညီကအရေးပါပေမဲ့လည်းအမေရိကန်မွတ်စလင်အတိုင်းအဝိုင်းကြားယုံကြည်မှုတည်ဆောက်ဖို့ဘလို့အခက်အခဲတွေရှိနိုင်တယ်လဲဆိုတဲ့သတင်းဆောင်မတွေကိုတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့ပုထုနေထိတ်တန်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့ဒေါခင်မျိုးတက်တို့ကပြောပြပေးကြပါအောင်ရှင်။
အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့သမိုင်းဝင်သဘောတူညီချက်တည်းရရှိခဲ့တဲ့အပေါ်အမေရိကန်သမ္မတဘရက်အိုဘားမားဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပပြုလုပ်ပြီးထပ်မံပြောဆိုဖို့ရှိနေပါတယ်။အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားဩစတြေးလျနိုင်ငံဗီယက်နာမြို့မှာမနေ့တုန်းကရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်လို့သမ္မတအိုဘားမားရဲ့သဘောထားအပေါ်မှာတော့အမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democratic Party ဝင်နေတာမကအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုလိုနိုင်ငံတကာခေါင်းဆောင်တချို့ကတော့လက်မခံကြပါဘူး။သမ္မတအိုဘားမားကတော့အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မဲ့နည်းလမ်းတွေအားလုံးကိုပိတ်ဆို့နိုင်မဲ့သဘောတူညီချက်ဖြစ်ပြောဆိုထားပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်သင့်ဘူးဆိုတဲ့အခြေခံကျတဲ့ရည်မှန်းချက်ကိုဝေဖန်သူတွေတောင်မှလက်ခံခဲ့ကြတဲ့အထိသဘောတူညီချက်ဟာအောင်မြင်မှုရခဲ့တဲ့အကြောင်းနယူးယောက်တိုင်းသတင်းစာနဲ့မင်းမြန်ကမ်းမှာသမ္မတကပြောကြားခဲ့တာပါ။ဆနစ်တာကာလာအတွက်သာမကနောက်ပိုင်းနှစ်တွေမှာလည်းနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်စုစည်းစုံစမ်းစစ်ဆေးနိုင်မှာဖြစ်တဲ့ကြောင့်ဒါအကောင်းဆုံးနည်းလမ်းတစ်ခုလို့လည်းပြောဆိုထားပါတယ်။အမေရိကန်ရဲ့အမျိုးသားလုံခြုံရေးအစ္စရေးနဲ့ဒေသရင်းကမဟာမိတ်တန်းပြည်ရဲ့အမျိုးသားလုံခြုံရေးတွေအတွက်တန်ဖိုးကြီးမားလာတဲ့သဘောတူညီချက်လို့လည်းပြောဆိုခဲ့တာပါဒေသရင်းမှာနျူကလ িয়ার လက်နက်တွေအပြိုင်ဆိုင်တပ်ဆင်လာနိုင်တဲ့အခြေအနေကိုလည်းဟန်တားနိုင်တယ်လို့ပြောဆိုခဲ့ပါတယ
်ဂရိနိုင်ငံမှာတိတ်လိုအပ်နေတဲ့အချင်းငွေတွေချထားပေးဖို့အလဲအလှယ်အနေနဲ့ဥရောပကျွေးရှင်တွေတောင်းဆိုနေတဲ့တင်းကျပ်တဲ့ပြုပြင်ပြောင်းလဲမှုတွေကိုဂရိလွှတ်တော်အမတ်တွေထောက်ခံပေးဖို့အတွက်နိုင်ငံခြားရေးဝန်ကြီး Alexis Tsipras ကဖိအားပေးနေချိန်မှာပဲဒီကျွေးမီပြဿနာဆိုင်ရာငွေကြေးအကူအညီဥပဒေအတွက်ဒီကနေ့ဗုဒ္ဓဘူးနေ့မှာဂရိအမတ်တွေမဲပေးဖို့စီစဉ်ထားပါတယ်။လွှတ်တော်အမတ်တွေကဒီကနေ့ရဲ့ပထမပိုင်းမှာဒီဥပဒေအတွက်ဆွေးနွေးချက်ပြီးနောက်ပိုင်းမှာတော့မဲပေးကြမယ်လို့မျှော်လင့်ထားပါတယ်။ဥပဒေမူကြမ်းကိုမနေ့ကအင်ကာနေ့မှာတင်သွင်းခဲ့တာပါ။အဲဒီမှာအစ်စ်ကောက်ခံမဲ့အခွန်အခပင်စင်ဆိုင်ရာပြုပြင်ပြောင်းလဲတွေကိုအသေးစိတ်ချပြထားပြီးအစိုးရငွေကြေးအတုံးစီဆိုင်ရာကြီးကြပ်မှုတွေကိုတင်းတင်းကြပ်ကြပ်လှုံ့ဆော်ဖို့ပါပါဝင်ပါတယ်။နောက်ထပ်ချင်းငွေဒေါ်လာ65ဘီလီယံလောက်ချထားပေးမယ်ညှိနှိုင်းမှုအစ်စ်တွေစတင်နိုင်မှုအတွက်ဂရိလွှတ်တော်အတည်ပြုချက်ကိုဗုဒ္ဓဘူးနေ့ပေးအပ်ဖို့အတွက်ဥရောပကျွေးရှင်တွေကတောင်းဆိုနေတာပါ။ဂရိအလုတ်သမားသမဂ္ဂတချို့ကတော့ဒီဥပဒေကိုကန့်ကွက်ကြောင်းဆန္ဒပြဖို့ပန်ကြားနေပါတယ်။ဂရိနိုင်ငံမှာလူမှုထောက်ယူသုံးစွဲဖို့အတွက်နေ့စဉ်သုံးငွေအနည်းချင်းကိုတော့မပေးနိုင်ဘူးအခက်အခဲဖြစ်နေတဲ့ဂရိဘန်တွေရဲ့ငွေလိုအပ်မှုကိုချက်ချင်းပေးနိုင်မှုကျိုးစားမှုတစိတပိုင်းနေနဲ့တောင်းဆိုမှုအစ်စ်တွေကိုသဘောတူကြောင်းဥရောပခေါင်းဆောင်တွေကတင်းနှင်းလာနေမှာကြေညာခဲ့တာပါအခုနောက်ဆုံးရရှိတဲ့ကျွေးမီဆိုင်ရာသဘောတူညီမှုအစ်စ်ကနေဂရိကိုယူရင်ဝကျေးသုံး19နိုင်ငံအဖွဲ့ထဲမှာဆက်ပြီးရှိနေအောင်ရည်ရွယ်ပါတယ်လို့အကဲခတ်တွေကပြောပါတယ်
အမေရိကန်သမ္မတဘရက်အိုဘားမားရဲ့ကင်ညာနိုင်ငံခီးစဉ်တွင်လူခွင့်ရေးချင်တွေတိုးတက်အောင်ကင်ညာဆွေးရကိုဖိအားပေးဖို့လူခွင့်ရေးဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်။ကင်ညာနိုင်ငံရဲ့အမျိုးသားလုံခြုံရေးနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးအတွက်ဆိုပြီးဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံတကာလူခွင့်ရေးဥပဒေကိုသိသိအောင်လုံဆောင်နေတဲ့ကင်ညာသမ္မတအိုဟိုကန်ယက်တာရဲ့လုပ်ရည်တွေနဲ့ပတ်သက်လို့စိုးရိမ်မခင်ဖြစ်ရတဲ့အကြောင်းလူခွင့်ရေးအဖွဲ့18ဖွဲ့ရဲ့ကိုယ်စား Human Rights Watch အဖွဲ့ကဒီကနေ့မှပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ကျပ်ပွားရာတက်ဖြစ်ရေးမှာကင်ညာနိုင်ငံရဲ့အနီးကပ်ဆုံးမဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့2010ပြည့်နှစ်ကင်ညာနိုင်ငံဖွဲ့စည်းပုံအခြေခံ တွေကိုသမရခင်ရတာလေးစားလိုက်နာကိုတိုက်တွန်းနိုင်မဲ့သမရဥပမာအတွက်အခွင့်အလမ်းကောင်းတစ်ခုလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုရေးချည်တဲ့ကိစ္စတွေကိုသမရဥပမာအနေနဲ့သမိုင်းဝင်ကင်ညာနိုင်ငံခီးစဉ်တွင်ပြောဆိုဖို့လည်းတိုက်တွန်းခဲ့ကြတာပါ။ဖခင်ဖြစ်သူရဲ့ဇာတိနိုင်ငံကင်ညာနိုင်ငံကိုဒီကနောက်မှတွဲရောက်မဲ့သမရဥပမာရဲ့ခီးစဉ်ဟာပထမဆုံးအချိန်အမေရိကန်သမရတူရဲ့ခီးစဉ်လည်းဖြစ်ပါတယ်။ကင်ညာနိုင်ငံနိုင်ရီမြို့မှာဇူလိုင်လ24ရက်နေ့ကနေ26ရက်နေ့ထိကျင်းပသွားမဲ့ကမ္ဘာစွန့်ဦးတီထွင်လုပ်ငန်းရှင်တွေရဲ့ထိပ်သီးညီလာခံကိုသမရဥပမာတက်ရောက်ဖို့ရှိနေချိန်မှာပဲကင်ညာနိုင်ငံကိုခီးသွားကြမဲ့အမေရိကန်နိုင်ငံသားတွေအတွက်ဒီပေးချက်တရက်ကိုလည်းအမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။
ဒုတိယကဘာဆက်တွင်းကဂျူရီကိုတက်ပစ်ခဲ့တဲ့ Auschwitz အကြမ်းစခန်းမှာစီးရင်မှတ်သူဖြစ်နေအလုပ်လုပ်ခဲ့တဲ့အတွက်နာဇီအရာရှိဟောင်းတစ်ယောက်ဖြစ်တဲ့အသက်64နှစ်အရွယ် Oscar Groening ကိုဂျာမနီတရားရုံးတစ်ခုကထောင်ဒဏ်4နှစ်အပြစ်ပေးလိုက်ပါတယ်။သူဟာလူပေါင်း3သိန်းကျော်ကိုတက်ဖြတ်မှုမှာပဝံပတ်သက်မှုရှိနေကြောင်းတွေ့ရတဲ့အတွက် Lunenburg တရားရုံးကနေဗုဒ္ဓဘူးနေမှာပြစ်ဒဏ်ချမှတ်လိုက်တာပါ။1944ခုနှစ်မေလကနေဇူလိုင်လအတွင်းဒီအကြမ်းစခန်းမှာအလုပ်လုပ်ခဲ့ကြောင်းနဲ့စခန်းကိုရောက်လာတဲ့ဂျူရီစီကငွေနဲ့သူတို့ပိုင်းပစ္စည်းတွေကိုစုဆောင်းရယူခဲ့ကြောင်းသူကဝန်ခံခဲ့ပါတယ်။ဒီအကျဉ်းစခန်းကိုရောက်လာသူအများစုဟာရောက်ပြီးမကြခင်မှာပဲအစိတ်တန့်ငွေနဲ့တပ်ပစ်တာကိုခံခဲ့ရတာပါ။အဲ့ဒီချိန်ကအော့စဝစ်ကမှတ်တမ်းတင်ဆင်းပြုစုသူလို့လူသိများတဲ့ Groening ကသူ့လုခဲ့တာတွေဟာလူကျင့်ဝတ်တိတ်ခါရအဖြစ်ရှိကြောင်းဝန်ခံခဲ့ပါတယ်။ဒါပေမဲ့သူဟာအကျဉ်းသားတွေကိုတပ်ဖြတ်ရမှာတော့တခါမှဓာတ်ရိုက်ပါဝင်ပတ်သက်မှုမရှိပါဘူးလို့လည်းပြောပါတယ်။
ယူအေဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View Maker အတန်မြန်မာဘာသာစီစဉ်ရဲ့ပေါ်ထူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယူကော့ပွဲကြီးကျင်းပဖို့လာပိုင်းလောက်သာလူတော်တဲ့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုဖိနှိပ်တဲ့လုပ်ရပ်တွေတွေ့မြင်နေရတဲ့အပေါ်အမေရိကန်ကသတိပေးလိုက်ပါတယ်။ညဉ့်ဉန်းစွာစူဝေးခွင်းနဲ့စီတန်လက်လက်ခွင်းဆန်ရဥပဒေပုံမှန်18ရတကြွလိုရှားသူတွေကိုဆက်လက်ဖမ်းဆီးနေပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံနေရတဲ့အပေါ်စိုးရိမ်မှုရဲ့အကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံးကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီမိုကရေစီအခြေခံတွေဖြစ်တဲ့ညဉ့်ဉန်းစွာထပ်ပေါ်ပြောဆိုခွင့်စူဝေးခွင့်နဲ့ရရှိရာပြည်ရင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်အရေးကြီးတယ်လို့လည်းပြောပါရယ်။အထူးသဖြင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုရှိဖို့အားလုံးပါဝင်နိုင်ခွင့်ရှိဖို့အများယုံကြည်လက်ခံနိုင်မှုတွေကိုတိုင်းတရာမှာလွတ်လပ်စွာထပ်ပေါ်ပြောဆိုခွင့်ဟာအရေးကြီးတယ်လို့လည်းကြေညာချက်ကတတိပေးခဲ့တာပါ။ဒီအတွက်မြန်မာအနာဂတ်အနေနဲ့ရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲလွန်ကာလတွေမှာဒီမိုကရေစီအခြေခံလွတ်လပ်ခွင့်တွေကိုအာမခံနိုင်မှုလည်းတိုက်တွန်းထားပါရယ်။ဒီတော့တွင်ရန်ကုန်မြို့မှာပဲဖမ်းဆီးခံထားရတဲ့ကျောင်းသားခေါင်းဆောင်တို့ဖြစ်တဲ့ကိုစီယာလွင်နဲ့ကိုပိုင်ရဲသူတို့ကိုပထမဆုံးအကြိမ်ရုံးထုတ်စစ်ဆေးခဲ့တာပါ။ဇွန်လ30ရက်နေ့လုံကကြိုတင်ခွင့်ပြုချက်မယူဘဲဆန္ဒပြခဲ့မှုနဲ့ပုံမှန်18ဆန္ဒထုတ်ဖော်ခြင်းတွင်ရက်တက်ဖွဲ့နဲ့ဂျွန်ဝင်းဆက်ခတ်ဖြစ်ခဲ့တဲ့အတွက်နိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်905ခါကိုလို့နဲ့တရားစွဲဆိုခံထားတဲ့သူတို့နှုတ်ဟုတော့ဒီကနေ့မှာပဲဗဗဲတဲ့နဲ့ကျော်ရတာတရားရုံးတို့မှာရုံးထုတ်ခဲ့တာဖြစ်ပါတယ်။
အိန္ဒိယနိုင်ငံကိုလည်ရကြာခီးစဉ်ဖြစ်နေရောက်နေတဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နယူးဒေလီမြို့တော်မှာတွေ့ဆုံပါတယ်။အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အဂျစ်ကူမာဒိုဘာဘာတက်ရောက်တဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်လို့အသေးစိတ်ထုတ်ဖော်ပြောဆိုတာမျိုးတော့မရှိပါဘူး။မနေ့ကဆက်လို့အိန္ဒိယနိုင်ငံကိုရောက်ရှိသွားတဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဟာမနေ့ကစတင်ကျင်းပမယ့်နှစ်နိုင်ငံပူးတွဲညှိနှိုင်းတိုင်ပင်ရေးကော်မရှင် GCC အစည်းအဝေးမှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးရှက်မာရှာရော့ဝတ်နဲ့ဂျက်နဲ့အတူပူတဲ့တဘာပတိဖြစ်ဆောင်ရွက်ဖို့လဲစီစဉ်ထားပါတယ်။ခီးစဉ်တွင်နယူးဒေလီမြို့တော်ကနိုင်ငံခြားရေးဝန်ထမ်းအင်စတီကျုကိုလည်းဥဝနမောင်လွန်တွားရောက်လေ့လာအောင်ပါပါ။နိုင်ငံနယ်ဆက်ဒေတာမှာလက်နက်ကိုင်တပုံတွေကအိန္ဒိယစစ်သား18ယောက်ကိုတပ်ဖြတ်ခဲ့တဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတက်လာလောက်ကြာမှာပဲမြန်မာနိုင်ငံခြားရေးဝန်ကြီးအိန္ဒိယကိုတွားရောက်ခဲ့တာလည်းဖြစ်ပါတယ်။အိန္ဒိယတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တဲ့တပုံတွေကိုဂျူလ9ရက်နေ့ကလုပ်ခဲ့တဲ့စစ်ဆင်ရေးတွေကိုတော့အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဒိုဗာကအဓိကတာဝန်ယူဆောင်ရွက်ခဲ့တာပါ။ ဆက်စင်ရည်တွေကိုမြန်မာနိုင်ငံတည်းအထိဝင်ရောက်လုပ်ခဲ့တယ်လို့အိန္ဒိယသတင်းမီဒီယာတွေမှာဖော်ပြကြပေမဲ့နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကတော့အတိမပြုကြပါဘူး။အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကတော့ဆက်စင်ရည်တွေနောက်ပိုင်းမှာပဲမြန်မာနိုင်ငံကိုသွားပြီးအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံတွင်မှအခြေဆိုင်ပြီးအိန္ဒိယဗဟိုအစိုးရကိုလက်နက်ကင်ပုံကန်နေတာတွေကိုနှိမ်နင်းရမှာမြန်မာနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်တော့ခက်ခဲလိမ့်မယ်လို့လည်းစီရေးဆိုင်ရာကြွမ်းကျင်သူတွေကယူဆပါတယ်။
ပြောနေငယ်ရဲ့စီဝါရေးကပြီးခဲ့တဲ့3လပတ်အတွင်းမျောလင့်ထားတဲ့အနေငယ်ပိုတိုးတွက်လာခဲ့တယ်လို့ဒီနေ့ဘေကျင်းမြို့တော်မှာတရားဝင်ထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေကဖော်ပြကြပါတယ်။ဒီနေ့ရဲ့ပထမ3လပတ်တိုးတက်မှုအတိုင်းအခုနောက်ဆုံးဒုတိယ3လပတ်ကာလမှာလည်းတိုးတက်မှုနှုန်းက900ခန့်လုံးရှိခဲ့တာပါ။ဒါပေမဲ့လည်း2009ခုနှစ်နှစ်ဆမိုင်းတုန်းကကမ္ဘာတဝန်းဗန္ဒာရေးပြဿနာတွေပေါ်ခဲ့ရင်ကစလို့3လပတ်ကာလရဲ့ဖွံ့ဖြိုးတိုးတက်မှုတွေထဲမှာတော့အနည်းဆုံးနှုန်းဖြစ်ပါတယ်။ကမ္ဘာမှာဒုတိယစီဝါရေးအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာနှစ်ပေါင်း30ကျော်ဆယ်ရာခန့်လုံးတိုးဝိုက်စီဝါရေးဖွံ့ဖြိုးတိုးတက်လာခဲ့ပေမယ့်မကြာသေးခင်နှစ်တွေအတွင်းမှာတော့မမျှော်လင့်မင်းနဲ့ပြန်လည်ကျဆင်းလာခဲ့တာဖြစ်ပါတယ်။မကြာသေးခင်တုန်းကလည်းတရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်တွေမှာသတင်းပတ်တွေအတွင်းတန်ဖိုး30ရာခိုင်နှုန်းနီးပါးကျဆင်းခဲ့တဲ့အထိပြဿနာတွေပေါ်ခဲ့တဲ့အတွက်လည်းဈေးကွက်ကိုပြန်လည်ထိန်းချုပ်နိုင်အောင်တရုတ်ဟာနာဗန်နီကြိုးပမ်းခဲ့ကြရတာပါ။မတိမငြိမ်အခြေအနေတွေဆက်လက်ရှိနေဆဲဖြစ်တဲ့အတွက်လည်းတရုတ်နိုင်ငံရဲ့ stock share ဈေးကွက်မှာဒီကနေ့မိုးလယ်ပိုင်းတုန်းက200ရာခိုင်နှုန်းလောက်ဈေးတွေကျဆင်းသွားပါတယ်။ဒါပေမဲ့လည်းဇွန်လထဲမှာလက်လီရောင်းအားတွေအားကောင်းလာတာစက်ရုံတွေရဲ့ကုန်ထုတ်လုပ်မှုနဲ့အလောက်ကန်ရရှိမှုကိန်းဂဏန်းတွေပိုတိုးတက်လာတာတွေအတွက်ရင်းနှီးမြှုပ်နှံသူတွေကတော့အားတက်နေကြတာပါ။ဒီအနာရကွန်မြူနတီပါတီကတော့ဒီနှစ်2015ခုနှစ်မှာစီဝါရေးဖွံ့ဖြိုးမှုနှုန်း900ခန့်လုံးရှိလိမ့်မယ်လို့ကြီးမားထားတာဖြစ်ပေမဲ့ဒါနှစ်ပေါင်း25နှစ်အတွင်းအနည်းအကွေဆုံးနှုန်းလည်းဖြစ်ပါတယ်။ကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုတွေကိုဦးစားပေးတဲ့စီဝါရေးပုံစံကနေပြည်ရင်းစားသုံးမှုတွေပေါ်မှာအခြေခံနဲ့ပုံပြီးရရှိခံမဲ့စီဝါရေးပုံစံဘက်ကိုပြောင်းလဲလာနိုင်အောင်ကြိုးပမ်းနေတဲ့တရုတ်နိုင်ငံအနေနဲ့စီဝါရေးတိုးတက်မှုနှုန်းကိုလည်းထိခိုက်လိုက်နိုင်တယ်ဆိုတာကိုတရုတ်ခေါင်းဆောင်တွေကအတိအမှတ်ပြုလက်ခံထားကြပါတယ်။
နေမီသားစုထဲမှာကဘာကနေအဝေးဆုံးမှာရှိနေတဲ့ပလူတိုဂျိုကိုတွားနေတဲ့မောင်းသူမပါတဲ့အာကာအမေရိကန်အာကာသယာဉ် New Horizons ကအခုပလူတိုကိုရောက်တဲ့အထိအလုပ်လုပ်နေစေပါမြေပြင်ထိမ့်ချုပ်တဲ့စခန်းကိုအာကာသယာဉ်ကနေအချက်လက်တွေကိုအလိုအလျောက်ပြန်ပြီးပို့နှံအောင်လုပ်ပေးတဲ့စနစ်ကိုချိတ်ဆက်နိုင်ပြီဖြစ်ကြောင်း New Horizons အစီအစဉ်တာဝန်ခံ Alice Bowman ကြေညာလိုက်တဲ့အခါမှာတော့အားလုံးကသက်ပြင်းချနိုင်ခဲ့ပါတယ်ဒီအာကာသယာဉ်ကို Maryland ပြည်နယ်မှာရှိတဲ့ NASA အာကာသစူးစမ်းရေးစခန်းကနေထိမ့်ချုပ်နေတာဖြစ်ပါတယ်သူဟာအင်္ဂါနေ့ညကတနအီကီလိုမီတာ5000နဲ့ပလူတိုကနေကီလိုမီတာ 12,000 ကျော်အကွာကနေဖြတ်ပြန်တန်းရမှာဓာတ်ပုံတွေနဲ့အတူအချက်လက်တွေကိုစုဆောင်းရယူပြီးကဘာကိုပြန်ပို့တာဖြစ်ပါတယ်အခုလိုအချက်လက်တွေစုဆောင်းနေချိန်မှာအနှောက်အယှက်မရှိစေဖို့ကဘာနဲ့ခေတ္တအဆက်အသွယ်ဖြတ်တောက်ဖို့ပါစီစဉ်ထားတာပါ New Horizons ဒီအချက်လက်များပြားကိုစုဆောင်းမှာမို့သူဟာကဘာကိုပြန်ပို့မဲ့အချိန်ဟာ16လလောက်ကြမယ်လို့အနာစာကပြောပါတယ်အခုဒီစီမံကိန်းကအခုဆိုဒေါ်လာတန်း900လောက်ကုန်ကျနေပြီဖြစ်ပါတယ်
Direct from Washington, the voice of America, VOA. ဟုတ်ထုံးနဲ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်းပါးတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကျူကုန်းမြို့နယ်ကောင်းခါရွာနယ်အနီးဝန်းကျင်မှာအစိုးရတပ်နဲ့ကချင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံရွာသားတရားကျော်ကတခြားရွာကိုထွက်ပြေးနေရပါတယ်။ဒီတိုက်ပွဲဖြစ်စဉ်မှာတယောက်သေဆုံးပြီး2ယောက်ဒဏ်ရာရခဲ့ပြီးတော့ဒီကနေ့တိုက်ပွဲထပ်မံဖြစ်ပွားတာတော့မရှိပါဘူး။သတင်းအပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကခုလိုပြောပို့ထားပါရရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ကျူကုန်းပန်ဆိုင်မြို့နယ်အတွင်းမှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေဇက်တိုက်ဆူဆူလို့ဖြစ်ပွားနေတာကြောင့်ဒေသခံရွာသားတို့အထီးကိုက်ရှိသလိုတချို့ဟာလည်းနေရက်ဆုံးခွာပြီးထွက်ပြေးနေရပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကောင်းခါရွာနီးမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ရွာသားတရာကျော်လောက်ထွက်ပြေးနေရတယ်လို့မူဆယ်ခရိုင်ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့ထွေထွေအတွေ့အမှုဦးစောရာကပြောပါတယ်။
တက်တယ်အများကြီးဟိုလောက်ကတက်တာတက်တက်လာနေဆင်းချလာရင်ပြောတယ်ဆင်းချလာပြီးတော့ဟောအဲ့ဒီကပုံဝင်ကျင်ပေါ့ဟိုခရီးစခန်းနေလဲဟိုဘက်ဘူးပေါ်ဘက်မှာလဲရှိတာပေါ့ဆိုတော့တို့အဲ့မှာတိုက်ပွဲကြီးဖြစ်ပေါ်ရတယ်ဒီနေ့ကပေါ့ဟိုဟာ9နိုင်ဝင်းကျင်လောက်တနတ်ဒီရောလက်နဲ့ကြီးရောပြနေတယ်လို့ကြားရတယ်ဟိုနေရောက်တော့တန်ရာရတယ်ပြောတယ်ဟိုတယောက်ကသေတယ်ပြောတယ်အဲ့တော့ဟိုအဲကောင်းခါရွာပဲဟုတ်ကဲ့သူကရှုပ်ကောင်းခါလို့ခေါ်တာဟိုရွာဟိုဘက်တရုတ်ရွာနဲ့ဟိုကချင်ရွာလို့ဆိုနေတာအဲ့ဒါရွာသားတွေကကြောက်တော့ဒီနံပါတ်ရွာကိုကြီးကကြားတယ် အလုံးပေးရ3ယောက်ရှိတယ
်ဒီကနေ့မှာတော့ရွာသားတွေကိုကောင်းကားရွာကိုပြန်လဲစီလို့ဖို့ပြင်ဆင်ထားပေမဲ့ဒေတာရင်းအခြေအနေမတည်ငြိမ်သေးတာကြောင့်ရွာသားတွေမပြန်နိုင်သေးကြောင်းလည်းပြောပါတယ်အစိုးရစစ်တပ်ပိုင်းမြဝတီသတင်းဌာနကတော့ဇူလိုင်လ23ရက်နေ့ကတပ်မတော်စစ်ကြောင်းကိုကောင်းခါရွာအနီးမှာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကအဝေးဒိန်းစနစ်နဲ့မိုင်းခွဲတိုက်ခိုက်ခဲ့သလိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပါစတင်ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်တပ်မတော်ကပြန်လည်တိုက်ခိုက်ရာမှာ KIA အဖွဲ့ကဆုတ်ခွာသွားခဲ့ပြီးရန်သူအလောင်းတလောင်းနဲ့မိုင်းခွဲကိရိယာတချို့သိမ်းဆည်းရမိကြောင်း KIA မိုင်းခွဲတိုက်ခိုက်တာကြောင့်ကျွဲကြောင်းနေသူတူတေဆုံးခဲ့တယ်လို့ KIA အဖွဲ့ကပြစ်တဲ့ဘုံသီးတလုံးရှီဘုတ်ရွာအတွင်ကြားရောက်ပေါက်ကွဲတာကြောင့်ဒေသခံနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဖော်ပြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအဓိကလှုပ်ရှားနေတဲ့ KIA တပ်မဟာလေးကအရာရှိတဦးကတော့လက်ရှိဖြစ်ပွားတဲ့တိုက်ပွဲအပေါ်မှာအခုလိုပြောဆိုပါတယ်။
ကျွန်တော်သိရသလောက်တော့မိုင်းခွဲတယ်ဆိုတော့ကောင်းချင်တယ်ဒါပေမဲ့ကျွန်တော်တို့ကြီးကလည်းလည်းဒီဖြစ်တယ်ဒီကွာဆက်ဆံလို့ရွာသားတို့ကြည့်တယ်ဆိုတော့ကျွန်တော်တို့ကြည့်တယ်လည်းလည်းဒီလိုဖြစ်နေတယ်ကျွန်တော်ဆိုလည်းလည်းဒီအလိုတော့မဖြစ်ဘူးဗျအဲကောင်းခါရောဆက်တာတင်းငွေနေကြတယ
်ဒီတိုက်ပွဲတွေဟာလွန်ခဲ့တဲ့တင်းငွေနေကစပြီးအင်္ဂါနေ့အထိ၃ရက်ဆက်တိုက်ဖြစ်ပွားခဲ့ပေမဲ့ဒီကနေ့မှတော့တိုက်ပွဲတွေငြိမ်သက်နေကြောင်းနဲ့အစိုးရတပ်စစ်ကြောင်းတွေနဲ့ KIA တပ်ဖွဲ့တွေဟာနီနီကကရှိနေတာကြောင့်အချိန်မရွေးတိုက်ပွဲတွေဖြစ်လာနိုင်ကြောင်းလည်းဆက်ပြောပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းမှာတော့ကချင်ပြည်နယ်စွန်ပရာဘုံနဲ့ဖားကန့်ဒေသဘက်တွေမှာအစိုးရတပ်နဲ့ KIA အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်အတွင်းကကောင်းခါရွာဟာဒီနှစ်ဇန်နဝါရီလ19ရက်နေ့က KBC အသင်းချုပ်ကစေတနာဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်နေတဲ့ကျောင်းဆရာမနှစ်ဦးကိုတကောင်းရန်အချိန်လောက်မှအမည်မသိသူတွေကအာမပြုကျင့်ပြီးတပ်ဖြတ်ခဲ့တဲ့ကြေးရွာလည်းဖြစ်ပါတယ်။ဒီမှုကို6လကျော်စစ်ဆေးခဲ့ရမှာဒီကနေ့အထိလက်တဲ့တရားခံကိုမဖော်ထုတ်နိုင်သေးတာကြောင့်ကချင်ခရိယာနှစ်ချင်းအသင်းချုပ် KBC ကအမှုမှန်ပေါ်ပေါက်ရေးအတွက်ကူညီဆောင်ရွက်ဖို့နိုင်ငံတော်သမ္မတစီကိုပြီးခဲ့တဲ့အပတ်အတွင်းကမြစ်တရားခံထားပါတယ်။
ကမ္ဘာစောစူးစီးတင်ပြသွားတာပါရှင်။ VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးတဲ့သတင်းဖက်အလှည့်ပေးပါဦးမယ်။မြန်မာဆိုရှယ်လီလန်စင်ပါတီဝင်တွေ1988ခုနှစ်ကစတင်တည်ထောင်ထားခဲ့တဲ့တာဆာညာလို့ခေါ်တဲ့တိုင်းရင်းသားစီလုံးညညရေးပါတီကလာမယ့်ရွေးကောက်ပွဲမှာမဲဆန္ဒနဲ့900ကျော်ကနေဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အလားတူပဲရခိုင်ပြည်နယ်အမျိုးသားပါတီ Zumi Democracy အဖွဲ့ချုပ်စားတဲ့တိုင်းရင်းသားပါတီတွေကလည်းရွေးကောက်ပွဲအတွက်အသီးသီးပြင်ဆင်နေကြပါတယ်။ကော်မရှင်ကသတ်မှတ်ပေးထားတဲ့မဲဆွယ်စည်းရုံးရေးကာလဟာပါတီငယ်တွေအတွက်လုံလောက်မှုမရှိဘူးလို့နိုင်ငံရေးပါတီတချို့ကပြောပါရယ်အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါ
ဟုတ်ကဲ့ပါမြန်မာနိုင်ငံမှာပြည်အောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ပြီးရင်တတိယအင်အားအကြီးဆုံးပါတီလို့ဆိုနိုင်တဲ့တာဆာညာပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီဟာလာမယ့်ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာအရမဲဆန္ဒနဲ့63ရာခိုင်နှုန်းကိုဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ပါတီဗဟိုအလုပ်အမှုဆောင်ဦးဟန်ရွှေကပြောပါတယ်
။မဲဆန္ဒနဲ့ဒီအားလုံးပေါင်း949နေရာမှာပါဝင်ရှင်ပြိုင်ပါမယ်။အခုပြည်ထောင်စုကော်ပိုရေးကော်မရှင်ကထုတ်ပြန်ထားတဲ့ဒီရွေးကောက်ပွဲပြုလုပ်မဲ့မဲဆန္ဒနဲ့ဒီက1187နေရာရှိပါတယ်။ဒါကြောင့်မလို့အခုကျွန်တော်တို့ပါဝင်ရှင်ပြိုင်မဲ့အရေးတွက်နေဆိုရင်ကျွန်တော်တို့ကဒီရွေးကောက်ပွဲမှာရှိတဲ့မဲဆန္ဒနဲ့ဒီရဲ့63ရာခိုင်နှုန်းတော့ကျွန်တော်တို့ပါတီကဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ
်။တခြားအင်အားကြီးပါတီတွေကမဲဆန္ဒနဲ့တော်တော်များများကိုဝင်ရောက်ရှင်ပြိုင်ကြမယ်လို့ပြောဆိုထားပေမဲ့လည်းတဆညပါတီကတော့ပါတီမဖွဲ့နိုင်တဲ့နေရာတွေအပါအဝင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိနေတဲ့နေရာတွေမှာဝင်မပြိုင်ဘူးလို့ဆိုပါတယ်။မဲဆန္ဒနဲ့အားလုံးကိုဝင်ရောက်ရှင်ပြိုင်သွားမဲ့ရခိုင်ပြည်နယ်အင်အားစုပါတီကတော့အင်အားကြီးပါတီတွေနဲ့ရှင်ပြိုင်နိုင်အောင်အတွက်ပြင်ဆင်ထားတယ်လို့ပါတီဒုဥက္ကဋ္ဌဦးညီညီကဖွင့်ဟပါတယ်။
အဆင်ပြေလို့ပြောလို့ရတယ်ဗျ။ဘယ်ပါတီနဲ့မဆိုတာဥပဒေပေါင်အတွင်းကမှန်မှန်ကန်ကန်ရိုးရိုးသားသားနဲ့ရှင်ပြင်သွားမယ်လို့ရည်ရွယ်ပြီးတော့ပြင်ဆင်နေတယ်ဗျ
။နိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲကျင်းပမယ်လို့ကြေညာလိုက်ပြီးတဲ့နောက်ပိုင်းမှာတော့နိုင်ငံရေးပါတီတွေ100နီးပါးလောက်မှတ်ပုံတင်ထားပြီးတော့ရွေးကောက်ပွဲအောင်နိုင်ရေးအတွက်အပြိုင်ဆိုင်ပြင်ဆင်နေကြတာလည်းဖြစ်ပါတယ်။ကော်မရှင်ကနိုင်ငံရေးပါတီတွေရဲ့မဲဆယ်စည်းရုံးခွင့်ကိုရက်ပေါင်း60တက်မဲ့ပေးထားတာနဲ့ပတ်သက်ပြီးတော့ဒီမိုကရက်တစ်ပါတီမြန်မာနိုင်ငံရဲ့အထွေထွေအတွင်းရေးမှူးချုပ်ဒေါက်တန်တန်းနုရဲ့အမြင်က
ကျမတို့ပါတီငယ်တော့ရံပုံငွေလေးနေတယ်ရံပုံငွေနေတယ်ဆိုတော့ကိုလှုပ်ရှားကျင်တော့မလှုပ်ရှားနိုင်ဘူးအဲ့တော့ဒီစီယုံရေးရှင်းနေဆိုတာလဲဟိုတကယ်လှုပ်တင်တယ်တော့မလှုပ်နိုင်ဘူးကျမတို့ကမ လုပ်နိုင်ဘူးဆိုတော့ဒီရဲ60ရာကျမတို့အတွက်ကတော့ငဲတယ်လို့ပြောမလားတော့ပြောရမလားတော့မပြောတတ်ဘူး
ချင်းပြည်နယ်လိုလမ်းပန်းဆက်သွယ်ရေးခက်ခဲတဲ့နေရာတွေကတော့မဲဆွယ်စည်းရုံးရေးကာလဟာနည်းလွန်တယ်လို့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေအတွေ့အကြုံမှုဥက္ကံလျန်ကဆိုပါတယ
်ကျွန်တော်တို့ဒီနေဆွန်နယ်ဖျားပေါ်မှာချင်းပြည်နယ်လိုဒေါ်ဒီတောင်ကျဖြစ်တဲ့နေရာမှာလည်းခက်ခဲမှုရှိတယ်လေဘာဖြစ်လို့လဲဆိုတော့မိုးရင်းကာလဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကားလမ်းလည်းမပေါ့မော်တော်ဆိုင်ကယ်တော့ဘောင်းဘောင်းမသွားနိုင်တဲ့အတွက်ကြောင့်ပြည်အစင်းနေပြည်တာများပါလေ
လက်ရှိမှာအာနာယပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကမဲဆန္ဒနဲ့အားလုံးကိုဝင်ရောက်ရှင်ပိုင်တော်မှာဖြစ်ပြီးတော့ပါတီဥက္ကဋ္ဌသူရဦးရှိမန်းကိုရိုင်းပါတီအောင်နိုင်ရေးအတွက်ဘ ഹു ကော်မတီဖွဲ့ပြီးဥဆောင်ဆောင်ရွက်မှာဖြစ်တယ်လို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘ ഹു ကော်မတီအစည်းအဝေးမှာပြောဆိုထားပူပါတယ်အတိုက်ခံပါတီဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလည်းဝင်ရောက်ရှင်ပိုင်တော်မှာဖြစ်ပေမဲ့လို့ရွေးကောက်ပွဲမကျင်းညာခင်မှာနိုင်ငံရေးအခင်းကျင်းတွေကအတော်လေးရှုပ်ရှုပ်ထွေးထွေးရှိနေရတဲ့ကြောင့်တရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲတည်းရဲ့ဖန်တီးပေးနိုင်မလားဆိုတာနဲ့ပတ်သက်ပြီးတော့ပြည်သူတော်တော်များများကစိုးရိမ်မကင်းဖြစ်နေကြပါရခင်ဗျာ
ကိုထက်အောင်ပါရှင် VOA မြန်မာပိုင်းကနေပို့ထုတ်နေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခုရောနိုင်ငံတကာသတင်းဆောင်မတွေဖက်အလဲပေးရအောင်ပါအမေရိကန်သမ္မတဘရက်အိုဘားမားအစိုးရအဖွဲ့ကအင်မတန်မှကြိုးစားရယူခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်အမတ်တွေကြားသဘောထားအတော်လေးကွဲနေကြပါတယ်ရီပဘလီကန်အများစုကဒီသဘောတူညီချက်ကိုအနည်းရရှိတယ်လို့ရှုံချပြောဆိုနေပြီးဒီမိုကရက်အမတ်တွေကတော့သဘောတူညီချက်ရဲ့အသေးစိတ်အချက်လက်တွေကိုလေ့လာပြီးမှအကဲဖြတ်မယ်လို့ဆိုပါတယ် VOA သတင်းထောက်ဆင်နီစိန်းသတင်းပေးပို့ထားတာကိုကိုကောင်းထက်ကပြောပြပါလိမ့်မယ်ရှင်
သမ္မတအိုဘားမားအဆိုအရဦးဆောင်ပြုလုပ်ခဲ့တဲ့အီရန်သဘောတူညီချက်ရရှိသွားတဲ့အကြောင်းအင်ကာနေကသတင်းထွက်ပေါ်လာပြီးတဲ့နောက် Republican အမတ်တွေကအချိန်မဆိုင်ပဲကန့်ကွက်ခဲ့ကြပါတယ်။လော့တော်လူအများစုခေါင်းဆောင် Mitch McConnell က
The Iranians appear to have prevailed in this negotiation.
ဒီနေ့ဆွေးနွေးမှုတွေမှာအီရန်ဘက်ကအသာရသွားပုံပေါ်ပါတယ်။နျူကလ িয়ার လောင်စာချောင်းတွေထောင်နဲ့ချီပြီးထားဝင်ရတယ်။သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုလည်းဆုံးသက်စရာမလိုပဲနျူကလ িয়ার တန့်စင်မှုတွေကိုဆက်လုပ်ဖို့လည်းခွင့်ပြုလိုက်တယ်။ချမ်ပတ်တဲ့လုံရည်တွေမှာတုံးနိုင်မှုလဲဒေါ်လာဘီလီယံနဲ့ချီပြီးရသွားပါတယ
်အမေရိကန်အောက်လော့တော်နိုင်ငံခြားရေးကော်မတီကဒီသဘောတူညီမှုရဲ့တည်ရောက်မှုကိုကြားနာပွဲတစ်ခုလုပ်ရမှာဥက္ကဋ္ဌအက်ဒ်ရော့စ်ကယုံကြည်ဖို့ခက်ခဲနေပါတယ
် The bet that the administration is taking
နောက်ဆယ်နှစ်15နှစ်အတွင်းမှာအီရန်ဟာပိုကောင်းလာမယ်နူးညံ့လာမယ်ဆိုတာယုံကြည်ပြီးဒီအစိုးရကအရေးစွန့်လိုက်တာပါပဲ
ဒီကြားနာပွဲအပြီးမှာတော့အီရန်သဘောတူညီချက်ကိုသူထောက်ခံတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းနီကိုလတ်ဘာန်စ်ကVOA ကိုအခုလိုပြောရတယ
် I also think we're better off trying to resolve this diplomatic
ဒီကိစ္စမှာကျွန်တော်တို့အနေနဲ့အင်အားသုံးဖြည့်ရှင်းမဲ့အစားတန်တမာရေးရာအရာဖြည့်ရှင်းတာပိုကောင်းတယ်လို့ကျွန်တော်ထင်ပါတယ
်တစ်ချိန်တည်းမှာပဲလွှတ်တော်အနေနဲ့ဒီသဘောတူညီချက်ကိုမပယ်ချဖို့တမဒအိုဘားမားကသတိပေးပြောဆိုလိုက်ပါတယ
် So I will veto any legislation that prevents
ဒီသဘောတူညီချက်ကိုကောင်းကောင်းအကောင့်ထဲမဖို့နိုင်အောင်နှောက်ယှက်မဲ့ဥပဒေကြမ်းအားလုံးကိုကျွန်တော်ဗီဒီယိုအနာသုံးပြီးတော့ပယ်ချသွားပါမယ
်ဒေါ်သာထွန်းနေကြတဲ့ Republican အမတ်တွေထံမှာလွှတ်တော်အမတ်Chris Smith လည်းပါဝင်ပါတယ
် This is day 1 he's already talking
veto ဘဝတူညီမှုရတရားပဲရှိသေးတယ်သူက veto သုံးဖို့ချင်းချောင်းနေပြီဒီသဘောတူညီချက်ကဒီလောက်တော့ကောင်းနေလွတ်တော်ကိုသူဆွဲဆောင်မလား
နိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်တဲ့ Hillary Clinton ကဒီမိုကရက်တစ်အမတ်တွေကိုဦးဆောင်ပြီးအခုလိုတုတ်ပြန်လိုက်ပါတယ
် This does put a lid on the nuclear
ဂျဟာအီရန်နျူကလ িয়ার အစီအစဉ်ကိုအဆုံးသတ်လိုက်တာမဟုတ်ပါဘူးပြီးတော့ကျမတို့အနေနဲ့အီရန်ရဲ့မကောင်းတဲ့လုပ်ရက်တွေကိုစိုးရိမ်နေပါတယ်
ဟုတ်တော့မှနျူကလ িয়ার သဘောတူညီချက်ကိုတရားဝင်တင်ပြလိုက်ပြီဆိုတာနဲ့အောင်တဲ့အထက်လော့တော်တို့ဟာအတီးပြုမလားပယ်ချမလားသို့မဟုတ်ဘာမှမလုပ်ဘူးလားဆိုတာဆုံးဖြတ်ဖို့ရပောင်60ရှိပါတယ်တကယ်လို့ပယ်ချခရင်သမ္မတအိုဘားမားအနေနဲ့ဒီပယ်ချမှုကိုဗီဒီယိုအာဏာသုံးချေဖြစ်လို့ရပါတယ်အဲ့ဒီချိန်မှာတော့သမ္မတဗီဒီယိုအာဏာကိုလွှမ်းမိုးနိုင်ဖို့အောင်တဲ့အထက်လော့တော်တို့မှာ၃ပုံ၃ပုံအများစုထောက်ခံချက်လိုအပ်ပါတယ်ခင်ဗျာ
ကိုကောင်းထက်တင်ပြသွားတာပါရှင်ဆက်လက်ပြီးနောက်ထပ်နိုင်ငံတကာသတင်းတစ်ပုဒ်တင်ပြပါဦးမယ်အကျန်းဖဲမှုတွေကိုရင်ဆိုင်တဲ့နေရာမှာအဓိကကြားတဲ့လက်နက်တစ်ခုကတော့ပြည်သူလူထုရဲ့အကူအညီဖြစ်တယ်လို့အမေရိကန်ရဲတွေကပြောပါရယ်။ဒါပေမဲ့လည်းအမေရိကန်မွတ်စလင်အတိုင်းအဝိုင်းလိုမျိုးပြည်သူလူထုထဲကအုပ်စုအမျိုးမျိုးနဲ့တာဝန်ရှိသူတွေအကြားယုံကြည်မှုတည်ဆောက်ရေးဟာအခက်အခဲတွေရှိနိုင်ပါရယ်။ VOA သတင်း6ကိုဘတ်ဖာရှိုရီသတင်းပေးပို့ထားတာကိုကိုငင်းချမ်းကပြပြထားပါရယ်ရှင်
။အကျန်းဖဲမှုကိုရင်ဆိုင်တဲ့စစ်ပွဲတွေအတွင်းသူတို့ဟာအားလုံးရဲ့အကူအညီမှုကိုလိုအပ်ပါတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်။American Yeri နဲ့ပြည်သူတွေကြားတင်းမာမှုတွေဖြစ်ခဲ့တာကြောင့် ရဲရင်အနေနဲ့ထပ်ပြီးတော့သူတို့ကိုယုံကြည်ဖို့တောင်းဆိုနေရပါ
တ
ယ်။ရဲတပ်ဖွဲ့ပေါ်ခြေကံယုံကြည်မှုတော့ရှိရပါမယ်။ဒါဟာကျွန်တော်တို့ရဲ့အလုပ်ပါ။ပြည်သူလူထုကိုယုံကြည်မှုမပျောက်စေဖို့တိုက်တွန်းလိုပါတယ်။ဒီကနေ့ကျတော့ကျွန်တော်တို့ကပဲပြည်သူလူထုအကျိုးကိုကာကွယ်ထမ်းဆောင်နေတာပါ။အဲ့ဒီလိုလုပ်ဖို့တခုတည်းသောနည်းလမ်းကတော့ပြည်သူကကျွန်တော်တို့ကိုကူညီရပါမယ်
။အကြမ်းဖက်မှုကိုတံပြန်တဲ့အစိုးရရဲ့လှုပ်ဆောင်ချက်တွေဟာဝါဒအမျိုးမျိုးကိုကင်ဆယ်ထားတဲ့စစ်သွေးကြွတွေကိုပြစ်မှတ်ထားရမှာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်မွတ်စလင်တွေကြားမှာသူတို့ဟာမတရားခွဲခြားပြီးပြစ်မှတ်ထားခံနေရတယ်လို့ခံစားနေရတာပ
ါ I think the problem with our CVE
ကျန်းဖက်မှုကိုတုံ့ပြန်တဲ့ရဲတပ်ဖွဲ့ရဲ့လှုပ်ဆောင်ချက်တွေဟာမွတ်စလင်တွေကိုအာယုံထားလှုပ်ဆောင်နေတယ်လို့ကျွန်တော်ထင်ပါတယ်တကယ်တမ်းသူတို့ရဲ့အချက်လက်တွေပြန်ကြည့်လိုက်တော့လေအခုလိုလှုပ်ဆောင်တာဟာကျေကျေပြန့်ပြန့်ဖြစ်နေပါတယ
်ပြီးခဲ့တဲ့လ Charleston မြို့ကလူမျိုးရေးတိုက်ခိုက်မှုအတွင်းဖျားကြောင်းတက်တဲ့လူမဲ၉ဦးကိုတပ်ဖြတ်မှုအပြီးအခုလိုဝေဖန်မှုမျိုးကိုနားလည်ပါတယ်လို့ရဲတွေကပြောပါတယ်ပြီးတော့သူတို့အနေနဲ့ဘယ်နေရာကဘယ်အဆုံးရောက်ပဲဖြစ်ဖြစ်ဆောင်ကြည့်နေပါတယ်လို့ပြန်လည်ဖြေရှင်းပါတယ
် And we encourage again every parent regardless of what age to monitor their children
မိဘတွေအနေနဲ့ကိုယ်ကလေးပဲရွယ်ပဲဖြစ်ဖြစ်သူတို့မကောင်းတဲ့အုပ်စုတွေနဲ့ပေါင်းနေသလားဆိုတာညွှန်ပြနိုင်တဲ့သူတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေတယ်လီဖုန်းအသုံးပြုတာတွေစာတူဆက်သွယ်ရေးတွေကိုစောင့်ကြည့်တယ်ပါတယ်နောက်ပြီးတော့ဒီမွတ်စလင်အုပ်စုတွေတင်မကပါဘူးဒေသတွင်းကပေါက်ဖွားလာတဲ့အုပ်စုတွေကလည်းတကယ့်ကိုစိုးရိမ်စရာကောင်းလာပါတယ
်အခုလိုပြည်သူလူထုရဲ့အကူအညီကိုရယူတာဟာတကယ်အကျိုးရှိပါတယ
် with relation to some of the community oriented policing you have
ဒီလိုပြည်သူလူထုပေါ်ခြေကနေရဲလုံငန်းစဉ်တွေကြောင့်မွတ်စလင်တိုင်းဝမ်ကြားကစွန့်ရောက်တွေအကြောင်းမွတ်စလင်တွေကတရင်ပြေးတဲ့အတွက်ပဲအမေရိကန်ပြည်အောင်စုမှာကျူးလွန်မဲ့လောရတချို့ကိုဖော်ထုတ်နိုင်ခဲ့ပါတယ
်ဆယ်စုနှစ်ကြာအချင်းချင်းအပြန်အလှန်မယုံမကြည်ဖြစ်နေခဲ့ပြီးတဲ့အခါမှာတော့အခုလိုပူးပေါင်းဆောင်ရွက်မှုကိုပြည်သူနဲ့တာဝန်ရှိသူတွေအကြားကယုံကြည်မှုဟာတဖြည်းဖြည်းတက်လာတဲ့လက္ခဏာအဖြစ်ကြိုဆိုကြပါတယ်ခင်ဗျာ
ကိုငင်းချမ်းတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေကနာပေါင်းစုံကိုတင်ဆက်ပေးနေပါရယ်ကျမတို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေဝေဖန်အကြံပေးစာတွေပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတဲ့တည်ခြင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါရယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့တို့တွေအတွက်ကတော့0932 3899လေးကိုခေါ်ဆိုနိုင်ပါရယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါရယ်ရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါခုကြံနေသေးတဲ့အချိန်တွင်တရင်ချင်းချုပ်ကိုကိုအောင်လင်းဟောတလက်ပြောပြပေးပါအောင်ရှင
်ယူရန်ငယ်နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့တမိုင်းဝင်သဘောတူညီချက်တည်းရဲ့ရရှိခဲ့တဲ့ပေါ်အမေရိကန်သမ္မတဘရက်ကိုဝါမှဒီကနေ့တရင်စာရှင်းလင်းပွဲတစ်ခုကျင်းပပြီးထပ်မံပြောဆိုဖို့ရှိနေပါတယ်သဘောတူညီချက်ပေါ်ကံကွက်တဲ့သဘောထားတွေရှိနေကြပေမဲ့လည်းသမ္မတကတော့ယူရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မယ့်နည်းလမ်းတွေအားလုံးကိုပိတ်ဆို့သွားနိုင်မယ့်သဘောတူညီချက်ဖြစ်နေလဲပြောဆိုထားပါတယ်ဂရင်းနိုင်ငံမှာအရေးကြီးလိုအပ်နေတဲ့ချင်းဝေးတွေကိုချထားပေးဖို့အလဲအလှယ်အနေနဲ့ဥရောပကျွေးရှင်တွေကတောင်းဆိုထားတဲ့တင်းကျပ်တဲ့ပြည်ရင်ပြောင်းလဲမှုတွေကို Great Lotto အမတ်တွေကထောက်ခံကြဖို့ Green နိုင်ငံရဲ့ဝန်ကြီး Great ဝန်ကြီးချုပ်ကနေပြဖိအားပေးနေတဲ့အချိန်မှာပဲကျွေးရှင်ပြည်ထောင်စုဆိုင်ငွေကြေးအကူအညီဥပဒေသိတဲ့ဒီကနေ့ဗိုလ်ရုံးနဲ့မှာပဲ Green အမတ်တွေကမဲပေးဖို့စီစဉ်နေကြပါတယ်လွတ်တော်အမတ်တွေကဒီနေ့ပထမပိုင်းမှာဥပဒေကိုအခြေတင်ဆွေးနွေးပြီးနောက်ပိုင်းမှာမဲခွဲဆုံးဖြတ်လိုက်မယ်လို့လည်းမျှော်လင့်ရပါတယ်ယူကပွဲချင်းပဖို့လာပိုင်းလောက်သာလူရောတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုဖိနှိပ်တဲ့လုပ်ရည်တွေတွေးမြင်နေရတဲ့အပေါ်အမေရိကန်ကသတိပေးလိုက်ပါတယ်။ငင်းငင်းစွာစူဝေးခွင်းနဲ့စီတန်းလက်လက်ခွင်းဆန်ရဥတွေပုံမှန်18ရာတက်ချွာလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးနေပြီးနှစ်ရှည်ထောင်တန်းချမှတ်ခံနေရတဲ့အပေါ်စိုးရိမ်မှုရဲ့အကြောင်းအမေရိကန်တန်ယုံကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီမိုကရေစီအခြေခံတွေဖြစ်တဲ့ငင်းငင်းစွာထုတ်ဖော်ပြောဆိုခွင်းတွေစူဝေးခွင်းတွေရရှိရေးဟာပြည်ရင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်အရေးကြီးတယ်လို့လည်းပြောဆိုခဲ့ပါတယ်။အထူးသဖြင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာဒီလိုထုတ်ဖော်ပြောဆိုခွင့်နဲ့ရရှိရေးဟာအရေးကြီးတယ်လို့လည်းသတိပေးခဲ့တာပါ။အိန္ဒိယနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်နေတဲ့မြန်မာနိုင်ငံဂျာယီဝန်ကြီးဦးနာမောင်လင်းဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နယူးဒေလီမြို့တော်မှာပြေဆုံခဲ့ပါတယ်။အိန္ဒိယမျိုးသားလွန်ယူရေးအချံပေးပုဂ္ဂိုလ်လည်းပါဝင်တက်ရောက်ခဲ့တဲ့ပြေဆုံဆွေးနွေးမှုနဲ့ပတ်သက်ပြီးအသေးစိတ်တွေကိုတော့နှစ်ဖက်စလုံးကထုတ်ဖော်ပြောဆိုတာမျိုးတော့မရှိပါဘူး။
တရင်အချင်းချက်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရင်းမှုကကိုကောင်းထက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Carlio ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ71.25ရိုးကနေအတန်လွှင့်ပေးခဲ့တာပါ။ဒီကနေ့ည9နာရီစီစဉ်မှာလည်းဆက်ပြီးနားဆင်ကြပါအောင်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကြမှာရှင်လန်းပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပါ။
This program has come to you from the Voice of America, Washington.